ထိုင်းနိုင်ငံကက်ရှ်နောဘူရီကေစစ်ဆေးဂိတ်တစ်ခုမှာအမိုက်ကားပေါ်ကိုဝဲလိုက်ပါလာတဲ့မြန်မာနိုင်ငံသားကလေးတွေပါဝင်လူ30ကျော်ကိုမေလ26ရက်နေ့မနေ့စောကြီးမှာဖမ်းမိခဲ့ပါတယ်ဒီသတင်းကို VOE သတင်းတောက်ပိုင်းမှာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံကက်ရှ်နောဘူရီခရိုင်စံခရဘူရီမြို့နောင်လူကျေးရွာအုပ်စုထိခလုံရွာနီးကစစ်ဆေးဂိတ်ကနေအမိုက်တွေတင်လာတဲ့ကားကိုမတင်ငါလို့စစ်ဆေးခဲ့ရမှာကားပေါ်မှာမြန်မာကလေးလူကြီးအယောက်30ကိုဖမ်းမိခဲ့ပါတယ်။သူတို့တွေဟာဘန်ကောက်နဲ့အနီးတစ်ဝိုက်မှာအလုပ်လုပ်ကင်ဖို့အတွက်လူပွဲစားတွေနဲ့လာခဲ့ကြတာဖြစ်တယ်လို့လည်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။အမိုက်တင်တဲ့ကုန်တင်ရင်တစည်းပေါ်မှာတရားမဝင်နေစားဖြတ်ကျော်လိုက်ပါလာတဲ့မြန်မာ30ရေထိုင်းမြန်မာ2ဦးရေဘူးဒေသဆိုင်ရာလုံခြုံရေးခွဲရနေစာစီဖမ်းဆီးလိုက်ပါလေဗျ။အဲသူတို့တွေကမြန်မာနိုင်ငံမှာဆိုရင်ပဲခူးတိုင်းကင်းပြည်နယ်မွန်ပြည်နယ်မန္တလေးတိုင်းအစရှိတဲ့ဒေသတွေကလာပြီးတော့ဗန်ကောက်နဲ့ပတ်ဝန်းကျင်မှာအလုပ်ကောင်းကောင်းရှိတယ်ဝင်ငွေကောင်းရမယ်လို့လူပွဲစားတွေရဲ့ဖြားယောင်းသွေးဆောင်မှုနဲ့ရောက်လာတာတစ်ချက်မြန်မာနိုင်ငံမှာစစ်မှုမထမ်းမနေရဥပဒေကိုစိုးရင်ကြောင်းလန်တာတစ်ချက်အဲ့ဒီနဲ့ချက်နဲ့ဒီထိုင်းနယ်စပ်ကိုထွက်ပြေးရောက်ရှိလာကြဖြစ်ပါလေ
အခုဆိုရင်တရားမဝင်နေဆက်ဖြတ်ကျော်လို့ဖမ်းမိသူတွေဟာထိုင်းနိုင်ငံရဲ့ခရိုင်အသီးသီးမှာဖမ်းမိနေတာဖြစ်ပြီးမေလတလထဲမှာပဲလူ900ကျော်ရှိသွားပြီလို့လည်းသူကဆက်ပြောပြပါတယ
်မေလနောက်ဆုံးပတ်ဒီတရားမဝင်နေဆက်ဖြတ်ကျော်တဲ့မြန်မာ900ကျော်ဖမ်းဆီးရမိတာဖြစ်ပြီးတော့စစ်မှုထမ်းဥပဒေပြန်ဟန်းပြီးတဲ့နောက်ပိုင်းဖေဖော်ဝါရီလ April May လေးလခန့်အတွင်းပေါ့အိမ်ကြီးချင်းထိုင်းနိုင်ငံကိုသိမ်းဆောင်လာကြတာတရားမဝင်နေဆက်ထွက်လာကြစုပေါင်းသိင်းရစု3900ရှိပါတယ
်မြန်မာနိုင်ငံမှာစစ်မှုထမ်းရမဲ့ဥပဒေကြောင့်ကအမျိုးသားတွေပြီးပါထွက်ပြီးအလုပ်လုပ်ခွင့်ကိုမေလတရနေ့ကစပြီးယာယီပိတ်လိုက်တဲ့အတွက်ကြောင့်ပါထိုင်းနိုင်ငံထဲကိုတရားမဝင်တဲ့နီးနဲ့ဝင်ရောက်လာမှုတွေပုံမှန်များပြားလာနေတာဖြစ်ပါတယ်ရှင်